ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံမှာဆက်လက်ကျင်းပနေရမှာဗုဒ္ဓဟူးညပွဲစဉ်တွေမှာတော့အုစု F ကမက္ဆီကိုနဲ့ဆွီဒင်ပွဲမှာဆွီဒင်က3ဂိုးဂိုးရှိနေအနိုင်ရသွားပါတယ်။အုစု F ကလည်းဂျာမနီနဲ့တောင်ကိုရီးယားပွဲမှာတော့အများကမမျှော်လင့်ထားပဲတောင်ကိုရီးယားကဂျာမနီကို2ဂိုးဂိုးရှိနေအနိုင်ရလိုက်ပါတယ်။အုပ်စု E ကဆွစ်ဇာလန်နဲ့ကိုစတာရီကာပွဲမှာနှကိုးစီနဲ့တီးကြသွားပြီးဆာဗီးယားနဲ့ဘရာဇီးလ်တို့အကြိတ်အနယ်ကစားကြရမှာတော့ဘရာဇီးလ်ကဆာဗီးယားကိုနှကိုးတုံညာနဲ့အနိုင်ရသွားပါတယ်။ဒီနေ့ကဘောလုံးပွဲစဉ်တွေနဲ့ပတ်သက်လို့မြမလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကိုကိုကျော်အောင်လင်းကဆက်သွယ်မေးမြန်းထားပါတယ်
။မနေ့ကကစားခဲ့ကြတဲ့ကမ္ဘာဖလား၄ပွဲမှာအဓိကကျွန်တော်တို့ဆွေးနွေးချင်တာကတော့ဗျာဂျာမနီနဲ့တောင်ကိုရီးယားပွဲပေါ့တောင်ကိုရီးယားကနိုင်ရင်လည်းထွက်မယ်ရှုံးရင်လည်းထွက်မယ်ဆိုရဲအချိန်လေးကနေပြီးတော့နိုင်နေထွက်သွားတယ်သူတယောက်တည်းထွက်တာမဟုတ်ဘူးဂျာမနီကိုပါဆွဲခေါ်သွားသဘောရှိတယ်ဗျာပြောအောင်ဒီလက်ရှိကမ္ဘာဖလားချန်ပီယံဂျာမနီတောင်ကိုရီးယားကိုရှုံးသွားတဲ့ကိစ္စကွင်ဆွေးဒီပွဲကိုကြည့်ပြီးတော့ဘယ်လိုတုံ့ပြန်ချင်ပါလဲ
ကျွန်တော်အကြိုက်ဆုံးအသင်းဆိုရင်ကျွန်တော်ပြောရတယ်ကျွန်တော်ဂျာမနီအသင်းပေါ့နော်ကစားအွက်ကောကစားသမားတွေရဲ့ဟိုကစားမှုကစားနည်းရောသူတို့ကအားလုံးကျွန်တော်တို့ဒေါသဖြစ်တာတို့ဆိုင်ကနေမှာလုကလာတာမူကစားကွက်တည်ကြတယ်ဒါပေမဲ့လည်းတောင်ကိုရီးယားကလည်းကျွန်တော်ရှိရှာပေါ့နော်အဲဒီနိုင်ငံတွေဆိုတဲ့ဂုံယွမ်းမဲ့အင်းတွေမှာပါတာပေါ့နော်ရှုပ်ရှိဖြစ်စေနိုင်ငံတွေထွက်သွားပြီးမဲ့လေဘောလုံးကိုဘောလုံးအတိုင်းကောင်းကောင်းမွန်မွန်ကစားပါလေငါတို့ရှုံးမှမဟုတ်လို့ဖြစ်တယ်လို့ကစားပါလေစိတ်တိုင်းမရှိပဲနဲ့အနိုင်ခံမှခံမရှုံးမဖြစ်တဲ့ကစားပါလေကစားရပွဲရှိနေကျွန်တော်ဂျာမနီကတစ်ဖက်ကကြီးဖြေးထားပြီးမဲ့လေကိုရီးယားခံစစ်နဲ့ကစားတယ်ရတဲ့အချိန်မှာကောင်းတာအကျက်လုပ်ပြီးတော့ကစားရတဲ့အတွက်ကျွန်တော်တို့ injury တိုင်းမှာနှဘိုးပြန်သွင်းခံလိုက်ရပြီးတော့ကိုရီးယားကဂျာမနီကိုပါသူတို့ပြိုင်ပွဲနေထွက်ထုတ်သွားတယ်ပေါ့ဗျာသူကကြည့်ရရင်တော့အကောင်းဆုံးအရှုံးသမားလို့ပဲပြောရမယ
်ဆိုတော့ဂျာမနီအသင်းအခုလိုမျိုးတကယ်လက်ရှိကမ္ဘာဖလားချန်ပီယံအသင်းတစ်ခုကအခုလိုခက်ဆော့ဆော့အရှုံးနဲ့ထွက်သွားတာအဓိကဘာကြောင့်လဲထင်ပါလဲခင်ဗျာ
အဓိကတော့ကျွန်တော်ကုကြည့်နေတာကုကျွန်တော်ကြည့်ခဲ့တဲ့တောက်လျှောက်ပေါ့နော်သူကရရသာအကွေကိုတုံးချပေးမယ်သူကပိုင်မနိုင်မပီကြပေါက်ဖြစ်မှာဘိုးတွင်းကျင်နေဆိုတော့စစ်တပ်မျိုးလေးသူရတယ်ဗျဒါပေမဲ့နောက်တစ်ခုကသူကလည်းကစားတာကစားကွက်ကလည်းအချက်ရှိရကစားတယ်ကျွန်တော်ပါစင်းနေနေလည်းကြည့်လိုက်ရင်ကိုရီးယားက30လောက်ပဲရှိတယ်ဂျာမနီကကို90ရာခိုင်နှုန်းလောက်ကိုဖိထားတယ်ဒါပေမဲ့လည်းသူကစားပုံကစားနည်းကကြည့်ရတယ်သူပီကြပေါက်မှာဘိုးတွင်းကျင်နေတာတခုကောင်းတာကလည်းတောင်ကိုရီးယားလည်းနောက်တန်းအသေးခံကစားတယ်ဂိုးသမားကြီးကတော်တော်ကာကွယ်သွားတယ်ကျွန်တော်တွက်ထားတာဂျာမနီကကိုရီးယားကိုပြတ်နေနိုင်လို့တွက်ထားနေတယ်။ကိုကပြန်နိုင်ွားကိုပြတ်နိုင်ွားတာတောင်ကိုရီးယားဖြစ်နေပြောင်းနေဖြစ်သွားတာပေါ့ဗျာ
။ဒီပွဲကတော့မမျော်လင့်မဲနဲ့
မမျော်လင့်ဘူးအားလုံးဂျာမနီနိုင်မယ်လို့ပဲတွက်ထားကြတာ။ကိုမတင်မဲ့ပဲဖြစ်သွားတဲ့အခါကျတော့လည်းပြောလို့မရဘူးပေါ့ဗျာ
။ကျေဆုံးနောက်တစ်ပွဲကိုကျွန်တော်ဆက်ရအောင်။ဘရာဇီးနဲ့ဆာဗီးယားပွဲအတူတူကြိုးပြပါဗျာဘလို့ထင်ပါလဲ။
ဘရာဇီးကတော့တောက်လျှောက်ဖြီးလာတယ်။ဆာဗီးယားလည်းကစားကွက်ကြီးကောင်းပါတယ်။ဒါပေမဲ့သူကစားကွက်ကောင်းနေတဲ့ဟိုအစင်းမြင့်ဘောလုံးနဲ့ပြောမယ်ဆိုရင်ဘရာဇီးကလူငယ်တွေတည်းကြည်ကြည်နဲ့ကစားတယ်ဒင်းဝင်ပြည့်ပြည့်နဲ့ကစားကွက်ကလေးညက်တယ်မင်းတပတ်တဲ့အခြေအနေမှာဒီမှာသူလိုကိုးစွန်းသွားတာပေါ့ဗျာဟိုကျွန်တော်စားပြီးရောက်လည်းမကောင်းဘူးပြောလို့မရကောင်းပါတယ်ဒါပေမဲ့ဝေါ်ကတ်တက်လာတဲ့အပြင်နဲ့ကောင်းကြဒါပေမဲ့ကစားဖို့ကစားနည်းဟိုအသင်းလိုက်ကစားဖို့တယောက်ချင်းကစားကိုကွာခြားတဲ့လူစိတ်ကလေးမှကြတော့ဘရာဇီးကပူသားတဲ့အတွက်ဘရာဇီးကကျွန်တော်ကြည့်နေတဲ့အချိန်မှာနှကူကူရှိနေနိုင်တယ်သူရှိရတယ
်ဟုတ်ကဲ့ဆိုတော့တပွဲပြောကြအောင်မက္ကဆီကိုနဲ့ဆွီဒင်ဒီပွဲမှာမက္ကဆီကိုကတော့ဆုံးနေဆိုပေမဲ့လည်းသူကနောက်တစ်ဆင့်တက်မဲ့သဘောရှိပါတယ်အဲ့ဒီပွဲက
လည်းတခုကံကောင်းတယ်လို့ပြောရမှာနော်ဂျာမနီကနိုင်တိုင်ဖြစ်ပြီးမက္ကဆီကိုပြုတ်မဲ့ခြင်းရှိတယ်။ဘာကြောင့်လဲဆိုတော့ဆွီဒင်က3ဂိုးကူးမရှိပြောင်းရတယ်ကိုစကိုးနဲ့ဆိုသွားတာတယ်ဂျာမနီကတကူလောက်ပြတ်ပြီးတော့နိုင်ခဲ့မယ်တောင်ကိုရီးယားကိုနိုင်မယ်ဆိုရင်မက္ကဆီကိုကထွက်ရမယ်ခြင်းနဲ့ရှိတယ်။ဒါပေမဲ့ကန်ဆိုးတာဂျာမနီကမနိုင်မဲနဲ့ရှုံးသွားတော့မက္ကဆီကိုကဒုတိယနဲ့တက်သွားတာပေါ့လေ။ဒါမဲ့ဒီပွဲကြီးကောင်းမှာပါဘာကြောင့်လဲဆိုတော့မက္ကဆီကိုနဲ့ကျွန်တော်တို့ဘရာဇီးနဲ့ကိုဒုတိယအဆင့်ပတ်လည်မှာတွေ့ရမှာပေါ့ဗျာ
။မြန်မာလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကိုကိုကျော်အောင်လင်ကဆက်သွယ်မေးမြန်းထားတာပါ။